Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ29ရက်တောက်ကြနေ့ညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းတဲ့ပြည်ညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်มาပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုအမြန်ဆုံးကင်တွယ်ဖြစ်ရှင်းမှုကုလသမဂ္ဂတွင်းရေးမှူးချုပ်ကလွန်ညွန်ရေးကောင်စီမှတိုက်တွန်းလိုက်ပါတယ်ဟိုက်ကိန်းမုန်တိုင်းမာရီယာတန်အပြင်းထန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာအမေရိကန်တပ်ဖွဲ့ဝင် 8,000 ပါဝင်လူဝင်များ 1,000 နဲ့အရေးပေါ်အကူအညီပေးနေတဲ့အကြောင်းသမရအင်ဂျီလိုကပြောလိုက်ပါတယ်ဒီလိုထိခိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးမှာပ
ါကောင်းပါပြီရှင်သတင်းတွေပြီးမှတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့နားဆင်ရမှာက
ဒီခိုင်ပြည်နယ်ထဲမှာလုပ်တဲ့စီမံကသူကတော့အများကြီးသူကဟိုဥစ္စာပေါ့နော်ပါဝင်ဆုတ်နှက်ဆွေးရတာတော့မဟုတ်ဘူးအဲ့မှာတမတော်ရဲ့အဆုံးဖြတ်နဲ့အနေနဲ့အောက်ချုပ်ရေးအဆုံးဖြတ်နဲ့ပါနေတယ်ဒီတိုင်းနဲ့ကျန်တဲ့ကိစ္စအပြီးပြီးမှပဲ
သတင်းစာဆရာဦးစီသူအောင်မြင့်ပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်အဖြစ်နဲ့သူတို့ကိုမပုံတင်ထားတဲ့ကပ္ပမရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုတဲ့အကြောင်းတွေအပြင်ထိုင်းနိုင်ငံကအလုတ္တမမပုံတင်ခြင်းပြည်ထနာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်မင်းဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုအမြန်ဆုံးကင်တွယ်ဖြစ်ရှင်းမှုကုလသမဂ္ဂတွင်းရေးမှူးချုပ်ကလွန်ညွန်ရေးကောင်စီမှတိုက်တွန်းပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လတဲ့ ARS အစိုးရအုပ်စုကလွန်ညွန်ရေးကိစ္စကဏ္ဍကိုအကြမ်းဖက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9,000လောက်ထွက်ပြေးလာတဲ့အထိအခြေအနေတွေဆိုးရွားလာနေကြောင်းလည်းပြောဆိုခဲ့တာပါ
The situation has spiraled into the world's fastest developing refugee emergency and the humanitarian
ခိုင်ပြည်နယ်ကချင်းနေရရေးပေါ်ဒုက္ခတွေပြဿနာလူသားရေးဆန္ဒမှုနဲ့လူ့ခွင့်ရေးဆန္ဒအိမ်မဆိုးရေးတစ်ခုဖြစ်ကဘာမှအလင်းမြန်ဆုံးနှုံနဲ့ကြီးထွားလာနေတဲ့အကြောင်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလွန်ညွန်ရေးကောင်စီမှာပြောဆိုလိုက်ကြပါရခိုင်ပြည်နယ်ကပြစ်ပကတ်တွေနဲ့ပတ်သက်လို့လွန်ညွန်ရေးကောင်စီမှာတလအတွင်းတကပိတ်၃ကြိမ်ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့ကတော့ပထမဆုံးကြိမ်ဖြစ်အများပြည်သူရှင်းမဆွေးနွေးခဲ့တာဖြစ်ပါတယ်။တွင်ရမှုချုပ်ကတော့ရခိုင်ပြည်နယ်မှာဆစ်စင်ရေးတွေရပ်ဖို့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်ထောက်ပံ့ခွင့်ရှိဖို့နဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရင်ပြန်နိုင်အောင်စီစဉ်ဖို့လည်းတိုက်တွန်းထားပါ။လူမျိုးရေးကောင်စီမှမြန်မာနိုင်ငံပေါ် PR ပြောဆိုခဲ့ကြတဲ့နိုင်ငံတကာတန်တမာတွေကကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟယ်လီကတော့ရခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေအင်အားလုံခြုံတုံးတာတွေကိုကန့်ကွက်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံကိုစားလူညွန်ရေးကောင်စီမှရှင်းလင်းတင်ပြခဲ့တဲ့အမျိုးသားလူညွန်ရေးအချက်မေးပုဂ္ဂိုလ်ဦးတောင်းထွန်းကတော့မြန်မာစိုးအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်မခံကြောင်းနဲ့လူညွန်ရေးတပ်ဖွဲ့တွေကိုလည်းဥပဒေနဲ့ညီကျင့်သုံးဖို့ညွှန်ကြားထားကြောင်းကာကွယ်ပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုလည်းပြန်လည်စစ်ဆေးလက်ခံမှဖြစ်ကြောင်းနဲ့မြန်မာနိုင်ငံအခြေအနေမှန်တွေကိုကိုယ်တိုင်ကိုကျလာရောက်လည်လာဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကိုလည်းဖိတ်ကြားလိုကြောင်းပြောကြားသွားပါတယ်။
ရှိခိုင်ပြည်နယ်ကအခြေအနေတွေအပေါ်နိုင်ငံတကာအတိုက်အဝန်ကြားဆိုရင်မူရေ PR တွေတိုးလာနေချိန်မှာပဲအမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်ပိတ်ဆို့တံခါးအရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်လွတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ရှိခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ9,000လောက်ထိရှိနေပြီလို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat Party လွတ်တော်အမတ်22ယောက်ကအစိုးရကိုမနေ့ကကပဲတိုက်တွန်းလိုက်ကြတာပါ။လွန်ခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကိုပြောင်းရေးမှာအရေးကြီးတဲ့အခမ်းအနားကပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်တလောရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ပြဿနာမှာတပတ်တလန်းကမကူညီရင်ရရှိထားပြီးတာတိုးတက်မှုတွေကိုထိခိုက်နိုင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID အကြီးအကဲ Mark Greenwood ပြောပြတဲ့စာရဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေစိုးစိုးဝါကျူးလွန်ခဲ့ကြောင်းခိုင်လုံတဲ့ဆွဆွဲချက်တွေရှိနေတာကြောင့်ကျူးလွန်သူတွေကိုဖော်ထုတ်ပြီးတန်ခတ်အရေးယူဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအစိုးရနဲ့နိုင်ငံတကာကလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးအပ်နိုင်အောင်ခွင့်ပြုဖို့နဲ့အမေရိကန်အစိုးရအနေနဲ့အကူအညီအထောက်ပံ့တွေတိုးမြှင့်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ရှီခိုင်ပြည်နယ်ကအကြက်တဲတွေကိုမြင်းနဲ့ဆန်ဆန်ကင်တွယ်ဖြစ်ရှင်းဖို့ပြက်ကွက်ခဲ့မယ်ဆိုရင်ရှေးရှေးအကျိုးဆက်တွေဟာဒေတာတွေနဲ့ကတဲ့ကဘာလုံးကိုပါရက်ခတ်လာနိုင်ကြောင်းလည်းအမေရိကန်အထက်လွှတ်တော်အမတ်တွေကသတိပေးထားတာပါ။အမေရိကန်အစိုးရတာဝန်ရှိသူတွေထံပေးပို့တဲ့စာကိုလက်မှတ်ရေးထိုးခဲ့သူတွေထဲမှာတော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီဥက္ကဋ္ဌဂျွန်မက်ကင်းတို့လည်းပါဝင်ပါတယ်။ ရှင်းတဲ့မှာထဲမှာလည်းအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကရင်ဂျာအချက်အတဲဆိုတဲ့ကောင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ဖို့စီစဉ်ထားပြီးမကြာသေးခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အာရှရေးရာတူလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီလည်းတက်ရောက်ထွက်ဆိုမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
ဟာရီကိန်းမုန်နိုင်မာရီယက်တန်အပြင်းထန်ခံရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာအမေရိကန်တပ်ဖွဲ့ဝင်9000ပါဝင်လူရင်းရ1000နဲ့အရေးပေါ်အကူအညီပေးရနေကြောင်းသမ္မတအင်ဂျီနီယာကပြောဆိုလိုက်ပါတယ်။အမေရိကန်ရေတပ်ကဂရင်းတထောင်ဆက်စစ်သည်မော့ကွန်ဖော့တာနဲ့ဒီကနေ့ပေါ်တိုရီကိုကျွန်းကိုတွားရောက်မှာပါ။ကျွန်းပေါ်မှာရှိတဲ့စစ်ရုံ69ခုနဲ့အသုံးပြုလက်ပတ်နေတဲ့စစ်ရုံစုစုပေါင်း44ခုရှိနေတဲ့အကြောင်းလဲအမြင့်ညလုံးကြီးချမေးပုတ်ကိုတွန်ဘောဆက်ကပြောပါတယ်။ပေါ်တိုရီကိုကဟာရီကိန်းတန်တင့်တွေကိုအကူအညီပေးလုပ်ငန်းတွေကိုဦးဆောင်ဖို့ဒုတိယဗိုလ်ချုပ်ကြီးဂျက်ဖရီဘိုကာနင်ကိုပန်ဒဂွန်စစ်တမ်းကျုပ်ကလည်းတာဝန်ပေးရထားပါတယ်ဒီလ19ရက်နေ့ကဟာရီကိန်းမုန်တိုင်းတက်ခတ်ခဲ့ရကနေအစာအုပ်တွေဆက်ဆက်ရေးတွေနဲ့တတဲချာနေဖြစ်တဲ့လက်စစ်ဒါဘစ်စနစ်ကိုလည်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပါတယ်အမေရိကန်ဆွေရကတော့မုန်တိုင်းတန်တင့်သူတွေကိုအကူအညီပေးဖို့နှောင့်နှေးတယ်ဆိုပြီးဝေဖန်ခံနေရတာပါပေါ်တိုရီကိုချင်းမှာအရေးပေါ်အခြေအနေကြီးညာပြီးနောက်ရှေ့ရချာမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်မဲ့သူတွေကိုခန့်ခဲ့တဲ့ပုံမှာလည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အမိမြေလုံးရင်းချမ်းမြေပုတ်ကိုဘော့ဆက်ကတော့လုံခဲ့တဲ့ရှေ့တုန်းကစစ်သုံးပွင့်ရဗိုလ်ချုပ်ကြီးတယောက်ကိုတာဝန်ပေးရတော့တဲ့အခြေအနေမျိုးမတွေ့ရဘူးဆိုပြီးအင်ဂျီရောသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ရှေ့သတင်းပိုင်အင်္ဂါနေ့မှာအမေရိကန်ပိုင်ပေါ်တိုရီကိုကျွန်းနဲ့ Virgin Islands ကျွန်းစုတွေကိုတွားရောက်ဖို့စီစဉ်ထားပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာတရုတ်နိုင်ငံကိုဒုတိယအကြိမ်ခီးစဉ်ဖြစ်သွားရောက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်အပြင်းထန်ဆုံးဖိအားပေးရမှာတရုတ်အစိုးရရဲ့ပူပေါင်းဆောင်ရွက်မှုရရှိနိုင်ဖို့ကြိုးပမ်းမှာဖြစ်ကြောင်းလည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုဝင်ဘာလတရုတ်နိုင်ငံခီးစဉ်မတိုင်မီသွားရောက်မဲ့ဝန်ကြီး Tillerson ဟာ Washington DC ကနေမထွက်ခွာခင်မနေ့တုန်းကတရုတ်ဒုတိယဝန်ကြီးချုပ် Lee Yong-dong နဲ့တွေ့ဆုံပြီးနှစ်နိုင်ငံလူထုကြားဆက်ဆံရေးအပအဝင်နှစ်နိုင်ငံကြားပူပေါင်းဆောင်ရွက်မှုတွေတွေ့မြင်ရေးဆွေးနွေးခဲ့ပါရယ်အမေရိကန်ပညာရေးဝန်ကြီး Bessie DeVos လည်းပါဝင်ဆွေးနွေးခဲ့တဲ့မနေ့ကတွေ့ဆုံမှုအတွင်းနိုင်ငံလူငယ်ကျောင်းသားဖလှယ်ရေးအစည်းအဝေးကိုလည်းဆွေးနွေးခဲ့ကြတာပါမြောက်ကိုရီးယားကလည်းကြောင်မင်းသွေးတန်တတူရိုင်းခဲတတူရိုင်းနဲ့ပင်လယ်ဇာရီတရုတ်နိုင်ငံကိုတင်တွင်းမှုတွေရပ်တန့်ဖို့လဲအမေရိကန်ကအနိကတိုက်တွန်းနေတာပါမြောက်ကိုရီးယားရဲ့ဝင်ငွေကိုဖျက်တောက်ဖို့ကြိုးပမ်းရမှာမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဖက်ဖြစ်တဲ့တရုတ်နိုင်ငံရဲ့ပူပေါင်းဆောင်ရွက်မှုတွေဟာအဓိကတော့ချက်ဖြစ်ကြောင်းလဲအမေရိကန်ကပြောဆိုထားပါတယ်
UAE အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမိတ်ကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညသတင်းလေးကိုဆက်လက်ကြီးညာနေပါရဲ့အာဖဂန်နိုင်ငံကာဘူးမြို့တော်ကရှီယာမွတ်စလင်တွေဝိပြရာနေရာတစ်ခုမှာအထိကံပုံခွဲတိုက်ခတ်မှုကြောင့်အနည်းဆုံးလူ6ဦးသေဆုံးပြီး28ယောက်ထဏ်ရာရခဲ့ကြောင်းအာဖဂန်စိုးရတောင်ရှိသူတွေကပြောပါရဲ့မြို့တော်ရဲ့ကလာအီဖတာဟူလာရက်ကလူတွေပြစ်ချက်နေတဲ့ဝိပြရာနေရာတစ်ခုမှာတိုးတိန်သမားအယောင်ဆောင်ထားတဲ့ဘုံခွဲသမားကအတွင်းထဲဝင်မှုကျူးစားနေမှာပဲအဆောင်ရဲကစစ်ဆေးပြီးပြစ်ခတ်ခဲ့ကြောင်းလည်းမြင့်မြင့်ပြည့်ချီသူတို့ချို့ကပြောဆိုခဲ့ကြပါတယ်ဒီနောက်မှာတော့တိုက်ခိုက်သူဟာကိုယ်မှာပတ်ထားတဲ့အထိကံဘုံကိုဖောက်ခွဲခဲ့တာပါပြင်းထန်တဲ့ဘုံပေါက်ကွဲမှုကြောင့်ကလေးငယ်တွေပါဝင်တင်းဆုံလူရေးတွေဟာအာဏာရှင်တွေထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်ပိုများနိုင်တယ်လို့လည်းဖန်မှန်းနေကြပါတယ်အာဖဂန်သမ္မတအရှော့ဂါနီကတော့တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအကြမ်းဖက်ဝါရီရဲ့တိုက်ခိုက်မှုတွေကြောင့်အာဖဂန်ရဲ့ညီညွတ်မှုပြိုကွဲမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရသူကတော့တိုက်ခိုက်မှုကသူတို့ဖွဲ့နဲ့ပတ်သက်မှုမရှိကြောင်းပြောဆိုထားပါတယ်အနည်းနာမှာပဲနောက်ထပ်အထူးခံဘုံပေါက်ခွဲမဲ့သူတူကိုမပေါက်ခွဲခင်မှာပဲလွန်ကျွေးရအနာမယ်တွေကဖမ်းဆီးမိခဲ့တဲ့အကြောင်းလည်းဒေသခံသတင်းတွေမှာဖော်ပြနေပါတယ်အဲဆုံရောက်ဖွဲ့ရဲ့အာဖဂန်နိုင်ငံကတစ္ဆာကံအုပ်စုတွေကတော့လူနည်းစုရှီယာမွတ်စလင်တွေနဲ့ဗလီကျောင်းတွေကိုတိုက်ခိုက်လို့ရှိရပါတယ်ကာဘူးမြို့တော်ကရှီယာမွတ်စလင်ဗလီတစ်ခုမှာဝိပြည့်စုလူပေါင်း20ထက်မနည်းတင်ဆောင်ခဲ့တဲ့အထူးခံတိုက်ခိုက်မှုဖြစ်ပွားခဲ့တာတလားလောက်ကြာမှာပဲအခုနောက်ထပ်တိုက်ခိုက်မှုနဲ့ကြုံရတာလည်းဖြစ်ပါတယ်
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအနီးကစစ်အခြေစိုက်ဆံတစ်ခုကိုတောက်ကြတဲ့ကအယ်ရှဘပ်ဖြစ်သွေးကြွားတွေအသေးခံကားမှုတွေနဲ့စတင်ဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ဆက်တနတ်တွေ RPG ရော့ကက်လောင်ချာတွေနဲ့တခြားလက်နက်ငယ်တွေကင်ဆောင်ထားတဲ့တိုက်ခိုက်ရေးသမားတွေဝင်ရောက်စီးနင်းခဲ့ပါတယ်။မိုဂါဒီရှုမြို့ရဲ့အနောက်တောင်ဘက် 48 ကီလိုမီတာအကွာဘယ်ရီမြို့အနီးကစခန်းကိုစစ်သွေးကြွားတွေဝင်တိုက်ခတ်ကြတာဖြစ်တယ်လို့ Lower Shabelle ဒေသအုပ်ချုပ်ရေးမှူး Ibrahim Ade Najaska VOA ဆိုမာလီယာဌာနကိုပြောပါတယ်။အခြေစိုက်ဆံကိုစစ်သွေးကြွားတွေမနက်၄နာရီခွဲလောက်မှာဝင်တိုက်ခဲ့တာပါ။အစိုးရတပ်ဖက်ကပြန်လည်တိုက် က်ခဲ့ကြပေမဲ့စစ်သွေးကြွတွေကဒုတိယအကြိမ်မြောက်ထပ်ပြီးဝင်တိုက်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့နာဇက်ကပြောပါရယ်စစ်သွေးကြွတွေကအစိုးရတပ်သားအတော်များများကိုတပ်ဖြတ်ခဲ့တယ်လို့စစ်က၅စီးအပါဝင်စုစုပေါင်းကား၁၀စင်းကိုလည်းတင်ယူခဲ့တယ်လို့ပြောပါရယ်ရိုက်တာသတင်းဌာနကတော့အစိုးရတပ်သား၁၅ဦးကြာဆုံးတယ်လို့ဆိုပါရယ
်ဒီသတင်းနိုင်ငံအနေနဲ့မဟာမိတ်ဆက်ဆံရေးခိုင်မာအောင်ရည်ရွယ်ပြီးအိန္ဒိယအာဖဂန်နစ္စတန်နဲ့ကတ္တာနိုင်ငံတွေကိုတွေ့ရောက်ခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးဂျေမက်တစ်မနေ့တုန်းကပဲအမေရိကန်ကိုပြန်လည်ထွက်ခွာလာပါတယ်။ဒီစဉ်နောက်ဆုံးအဖြစ်ဝင်ရောက်ခဲ့တဲ့ကတ္တာနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့ကတ္တာနိုင်ငံအနေနဲ့စိတ်ကောင်းမှုတွေရင်ဆိုင်နေရပြီမဲ့အမေရိကန်နဲ့စစ်ပတ်ဆိုင်ရာဆက်ဆံရေးတွေဟာအထူးကောင်းမွန်နေကြောင်းပြောဆိုခဲ့ပါတယ်။ကတ္တာနိုင်ငံနဲ့တခြားအရာ၄နိုင်ငံကြားတန်တမာရေးပြဿနာကိုကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးညှိနှိုင်းမှုကတ္တာဆော်ဘွားရှိခ်တာမင်ပင်အာမက်အယ်ထာနီကကုလသမဂ္ဂထူထောင်ရေးညီလာခံမင်းငွန်းထဲမှာထပ်မံတိုက်တွန်းခဲ့ပြီးရပိုင်းတွင်းမှာပဲကာတာနိုင်ငံကအယ်ဦးဒေးလီတက်စကန်ကိုဝန်ကြီးမက်တစ်တွားရောက်ခဲ့တာပါ။ဒီရနဲ့နီနီကကဆက်ဆံမှုတွေအစိုးရဝါဒီတွေကိုအားပေးထောက်ခံမှုဆွဆွဲချက်တွေနဲ့ကာတာနိုင်ငံအပေါ်အဆက်ဆံဖြတ်ဖို့ဆော်ဒီအာရေဗျ၊အီဂျစ်၊ဘာရိန်းနဲ့အာရဗ်စော်ဘွားများပြည်တော်စု UAE တို့ကဇွန်လထဲမှာပဲကြေညာထားတာဖြစ်ပါတယ်။ကုလသမဂ္ဂထူထောင်ရေးညီလာခံကျင်းပနေစဉ်ကာတာဆော်ဘွားနဲ့တီးတန့်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အာရဗ်နာနိုင်ငံချအငင်းပွားနေရတယ်ကိုမြင်းမြဆန်းဆန်းဖြစ်ရှင်းနိုင်လိမ့်မယ်လို့သူ့အနေနဲ့အခိုင်အမာယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့လို့ဂျောင်းဝင်ညင်းနေပြီကိုလည်းကန့်လန့်ခဲ့တာပါကာတာနိုင်ငံခီးစင်မတိုင်မီရရှိခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံမှာမနေ့တုန်းကတော့မြောက်တန်ဒေသချုပ်ဖွဲ့နေတူအကြီးကဗိုလ်ချုပ်ကြီးရန်စတိုဒန်ဘတ်နဲ့အတူကန်တာအပြည်နယ်ကိုအမေရိကန်ကာဝေးဝင်ကြီးတွားရောက်ခဲ့ပြီးလေတပ်အခြေစိုက်စခန်းမှာပဲအမေရိကန်နဲ့နေတူစစ်တီတွေကိုတွဲဆုံပြီးဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့ပါတယ်။အာဖဂန်မှာပိပကတ်တွေဆုံးသက်စေရေးတာလီဘန်တွေနဲ့နိုင်ငံဆွေးနွေးညီနိုင်မှုတွေမှာပါဝင်လာဖို့ဖိအားပေးပြီးပူးပေါင်းဆောင်ရွက်အစီအစဉ်တွေနဲ့ပတ်သက်လို့လည်းနေတူတွင်းမှုချုပ်နဲ့အတူထပ်လောင်းတည်ပြုခဲ့ကြောင်းကိုလည်းအမေရိကန်ကာဝေးဝင်ကြီးဂျေမက်တစ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာမွန်ဘိုင်းမြို့ကယထာလန်ဂုံးကျော်တရားတစ်ခုပေါ်မှာဒီကနေ့လူသွားလူလာများချိန်မှာလူအုပ်နေမယားကလူပေါင်း22ယောက်ထက်မနည်းသေဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။တေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအိန္ဒိယနိုင်ငံမြေယထာဌာနပြောခွင့်ရသူကပြောဆိုထားပါတယ်။မုတ်တုံရာသီမိုးရုတ်တရက်ရွာချတဲ့အချိန်မှာမြို့လေကအဖက်စတုန်းပူတာမှာလူတွေမုတ်တဲ့ချိန်မှာမတော်တဆလူတွေမုတ်ခိုချိန်မှာမတော်တဆမှုဖြစ်ခဲ့တာပါ။လူအုပ်နေမိတဲ့အကြောင်းရင်းကိုတိတိကျကျမသိရပေမဲ့ဂုံးကျော်တရားကကွန်ကရစ်တချို့ပဲ့ကြချိန်မှာတရားပြိုကျတော့မယ်ဆိုတဲ့ဆိုရင်စိမ့်နဲ့လူတွေထွက်ပြေးရာကဖြစ်ခဲ့တာလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။အနီးအနားမှာရှိတဲ့ဘူရာယံကယထာစီခီးသွားတဲ့အုံပြုလက်ရှိတဲ့ဂုံးကျော်တရားဟာမနက်ပိုင်းအသွာအလာများချိန်မှာလူတွေနဲ့ပြည့်နေနေလေရှိပါတယ်။
ရောက်ကိုရရဲ့မစ်ဆိုင်တုံးအစီအစဉ်နဲ့ပတ်သက်လို့ဘွာလုံးကပြစ်တင်ဝေဖန်နေချိန်မှာပဲအမေရိကန်ပြည်အောင်စုကနောက်ထပ်တန်ခတ်မှုတွေချမှတ်ဖို့ကြိုးစားနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အပေါ်ဖိအားသစ်တွေထပ်ပေးဖို့နိုင်ငံတကာမဟာမိတ်တွေနဲ့ဒေါ်နယ်ထရန့်အစိုးရတို့ပူးပေါင်းဆောင်နေတဲ့အကြောင်းအာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ရရဲ့အလက်ပါရှင်ရခိုင်ပြည်နယ်အရေးကိုနိုင်ငံတကာအနေနဲ့ပဂရိအခြေအနေတိုင်းသိရှိနိုင်ဖို့ဆိုရင်သတင်းမီဒီယာတွေကိုလွတ်လွတ်လပ်လပ်ဝင်ရောက်သတင်းယူဝင်ပြုသင့်တယ်လို့မြမအရေးသုံးသက်သူတွေကထောက်ပြပါဗျ။မနေ့ကကုလသမဂ္ဂမှကျင်းပတဲ့ရခိုင်ပြည်နယ်အရေးဆွေးနွေးပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတက်ရောက်ဆွေးနွေးရမှာပဂရိအခြေအနေတွေနဲ့ကင်းကွာနေတယ်လို့လည်းထောက်ပြကြပါဗျ။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဘလို့ပုံစံမျိုးနဲ့ပြန်လည်လက်ခံသွားမှလဲလူမှုအတိုင်းဝိုင်းကြားသဟဇာရရှိရှိနဲ့နေထိုင်သွားနိုင်အောင်နိုင်ငံတကာအနေနဲ့ဘလို့ပန့်ဖို့တင့်တယ်လဲဆိုတာတွေကိုကိုအောင်ကဆက်သွယ်မြင့်မြန်တင်ပြထားပါတယ်ရှင်
လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့တောင်းဆိုမှုနဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ချာစက်တင်ဘာလ28ရက်နေ့ကလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးရှင်းလင်းတင်ပြသွားပါတယ်စစ်တပ်ရဲ့ဆစ်စင်ရေးတွေအဆုံးသတ်ဖို့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့တောင်းနိုင်မှုနဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်မှုအတွင်းမှုချုပ်ကတိုက်တွန်းသွားပါတယ်ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေရဲစွန့်ခွာထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေပြည်ပသတင်းမီဒီယာတွေကတစ်ဖက်ဆောင်းနေရေးသားနေကြတယ်ဆိုပြီးပြောဆိုနေချိန်မှာမြမအရေးဆွေးနွေးပွဲကျင်းပတာပါရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာကအမှန်တမ်းသိနိုင်ဖို့ဆိုရင်ပြည်တွင်းပြည်ပသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းဝင်ရောက်ခွင့်ရှိတဲ့အနေအထားနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုထောက်ပြပါဗျာ
ခုပြောနေဆိုနေနိုင်ငံတကာကိုထွက်ပြီးတော့ပြောနေတာတွေအကုန်လုံးကအစိုးရဘက်ကကြီးပဲဖြစ်နေတယ်အဲ့ဒါတော့သတိပြုဖို့လိုတာပေါ့နော်ဒါပေမဲ့ဒီအစိုးရကတခိုက်ပြည်နယ်ထဲမှာလုပ်တဲ့စီမှာသူကဘယ်လောက်အများကြီးသူကဟိုဥစ္စာပေါ့နော်ပါဝင်ဆုပ်ပြန့်ခွင့်ရတာတော့မဟုတ်ဘူးအဲ့မှာတပ်မတော်ရဲ့အဆုံးဖြတ်နဲ့နေမီယာအုပ်ချုပ်ရေးအဆုံးဖြတ်နဲ့ပါနေတယ်ဒီတိုင်းနဲ့ကျန်တဲ့ကိစ္စအပြီးပြီးမှာပဲအဲ့ဒီ လုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေပါနေတဲ့ခါကျတော့အဲဒီနောက်တွေသွားဖို့ပြည့်တယ်ဆိုရင်လည်းဟိုတကယ်ပဲသွားပြင်းတဲ့နေရာသွားရသလားဆိုတာတော့ဟိုမိဘထုတ်ပြန်ရေးအများကြီးပေါ့
လုံခြုံရေးကောင်စီဆွေးနွေးပွဲအတွင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကမြန်မာအစိုးရအနေနဲ့နိုင်ငံတကာရဲ့စိုးရိမ်ပူပန်ချက်တွေကိုနားလည်သဘောပေါက်ကြောင်းနဲ့ပြည်ပခါတွေဖြစ်ရှင်းရမှာနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်စီစစ်လက်ခံရေးလုပ်ငန်းကျင်ကိုစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းနဲ့ကော်ဖီအာနန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်တွေဖော်ဖို့ဆောင်ရွက်နေကြောင်းလည်းပြောသွားပါတယ်။ဒါအပြင်လာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်လေ့လာဖို့အစိုးရကစီစဉ်ပေးထားသလိုကုလအတွေ့အကြုံနဲ့လက်ထောက်တွေ့အကြုံတို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လဲဦးတောင်းထွန်းကဖိတ်ကြားခဲ့ပါတယ်။ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့နိုင်ငံတကာမီဒီယာတွေအနေနဲ့လဲလွတ်လွတ်လပ်လပ်သတင်းယူခွင့်ရမယ်ဆိုရင်ပိုအကျိုးရှိလိမ့်မယ်လို့ဆိုပါတယ်
။သွားမယ့်အဖွဲ့တစ်ဖွဲ့တည်းမဟုတ်တဲ့အတွက်ကြောင့်အမှန်ကိုတင်ပြတိုင်တဲ့လူတွေရဲ့ရှုထောင့်နဲ့အခုနောက်ပြောတဲ့လူရဆွဲပြီးတော့မိမိကောက်ချက်ချတင်တဲ့ဟာချသွားတဲ့လူတွေဟာဟိုတဲ့နေရာရှင်ပြန်ကြီးထွက်လာတဲ့ဆိုလို့ရှင်ဘေးဟာဆိုတာကျွန်တော်တို့ခွဲကြပြီးပြင်နေပါလိမ့်မယ်။တကဘာလုံးမှာကျွန်တော်ဒီလို conflict area တွေပြိပက္ခဒေသတွေရှိကြပါလိမ့်။သူတို့ရဲ့အခြေအနေမှန်တွေကိုတင်ပြဖို့အတွက်ကကဘာကတတ်မှတ်ထားတဲ့ဆန်ရင်းဆန်ညွန်းတွေရှိပါလိမ့်။ဒီအတုံးဝင်မှုရယ်သူတို့ပုံမှာမလျော်ဩဇာတုံးပြီးအလွယ်တုံးစွာအကျိုးလုပ်တာရယ်။ကဘာရဲ့အတွေ့အကြုံတွေလည်းရှိနေပြီလေ။အဲ့တော့အဲ့ဒါတွေကိုဆင်ញံသုံးသပ်ပြီးတော့လွတ်လွတ်လပ်လပ်လေးလာခွင့်ပြုခြင်းပြီးပို့အထူးရှိမယ်လို့ထင်ပါတယ်
။ကုလလွန်ကြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗြိတိန်နဲ့အမေရိကန်တွေကတော့လူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ပြီးနိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့တိုက်တွန်းသွားပါတယ်။ဒါ့အပြင်စစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဖို့နဲ့နိုင်ငံတကာရဲ့လက်နက်ရောင်းချမှုတွေဆိုင်းငံ့ဖို့ကုလဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကပြောပါတယ်။ဒါပေမဲ့လည်းအခုလိုပိတ်ဆို့ရေးယူမှုတွေဟာမြန်မာဒီမိုကရေစီရေးပြောင်းလဲမှုအတွက်အဟန္တာဖြစ်စေတယ်လို့မြေပုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။တကယ်တမ်းသူတို့ထိရောက်တဲ့အရေးယူမှုတွေလုပ်တယ်ဆိုရင်ကျွန်တော်တို့ဘက်ကထောက်ခံတယ်။ဒါပေမဲ့အဲ့လိုဆန်ရှင်လုပ်တာအစိုးရလည်းမထိခိုက်ဘူးတပ်မတော်လည်းမထိခိုက်ဘူးပြည်သူတွေပဲအများအချင်းအဲ့တိကိပါလေဒါသမိုင်းကလည်းပြခဲ့ပြီးပါပြီအဲဒါကြောင့်ကျွန်တော်တို့ဘက်ကတော့ဆန်ကျင်လို့ရင်လည်းခါရမှာပေါ့ဒါပေမဲ့အဲ့အဲ့ကျင့်ဖတ်ကိုတော့သူတို့လူချင်းနဲ့ပြင်မှာနော်တဘောကပင်လေးတွေကိုနိုင်ငံသားလုပ်ပါအာဒီလူခွင့်ရေးရှိုးပေါ့ဘူးမဖောက်ဘူးပါညာဝန်ခံမှာအဲ့လိုမျိုးဂရီပေးတာအတင်းအကျပ်ပုံခေါ်တာမျိုးတော့သူတို့ဆန်ကျင်ဘလောက်လုပ်လို့ဒါကတော့ဖြစ်လာမှာမဟုတ်ဘူး
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့မွတ်စလင်တွေဂုံတိတ်ခါရှိရှိနဲ့နေရရင်ပြန်နိုင်မှုနိုင်ငံတကာရဲ့တောင်းဆိုချက်အပေါ်မှာလည်းဥပဒေတန်းကအခုလိုတုံ့ပြန်ပါတယ
်ပထမဆုံးလိုရမယ့်အဆင့်ပေါ့နော်ဒီဒုက္ခတွေဟုတ်မဟုတ်ဒီနိုင်ငံထွက်ပြေးမပြေးဒီဘက်ကလည်းဥပဒေနဲ့ညီမညီဒီလူတွေကအကျန်းဖက်မှပါမပါအဲ့လိုမျိုးကအများကြီးစစ်ဆေးအောင်မှာပေါ့ဒါပေမဲ့အခုချိန်ကစပြီးတော့လက်ခံမယ်ဆိုတဲ့အစီအစဉ်တွေလုပ်နေပါပြီအဲဒါပေမဲ့တစ်ဖက်ကတောင်းဆိုတာလက်ခံမှုတောင်းဆိုနေတာမဟုတ်ဘဲနဲ့အဲဒီလူတွေပုံမှာလူခွင့်ရေးချိုးဖောက်ပါတယ်ဆိုပြီးတော့ဆွဲချက်တွေတင်နေတော့အချင်းချင်းဆွေးနွေးရမှာအလူရင်းမရောက်ပဲနဲ့ကွာဟတ်သွားနိုင်တယ်ဆိုတော့ပြောကြတာပါ
အဂုလာကုမင်းကစားခဲ့တဲ့ပြိပခါတွေကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တိုင်းနဲ့ချီအားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားကြတယ်လို့အခုချိန်ထိလဲနေဆက်ဖြတ်ကျော်မှုတွေရှိနေပါတယ်ဒီကနေ့မှာတော့မောင်နှောခင်အုပ်ချုပ်ရေးမှုနဲ့ဖွဲ့ဝင်တွေဟာနေဆက်ဖြတ်ကျော်ဖို့စုပြုံရောက်ရှိနေသူတွေကိုတွေ့ဆုံပြီးလိုအပ်တဲ့အကူအညီတွေပေးသွားမယ်လို့ပြောဆိုခဲ့ပေမဲ့သူတို့သဘောဆန္ဒအတိုင်းထွက်ခွာလို့ကြောင်းပြန်လည်ပြောကြားတယ်လို့သတင်းထုတ်ပြန်ရေးကော်မတီ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်အဖြစ်နဲ့သူတို့ကိုမပုံတင်ထားတဲ့ကပ်ပြားမှာရိုဟင်ဂျာဆိုတဲ့နာမည်ကိုဖော်ပြဖို့တောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အနာပိုင်တွေကဒုက္ခသည်အဖြစ်နဲ့မပုံတင်ပေးနေချိန်မှာရိုဟင်ဂျာဆိုတဲ့နာမည်ကိုထည့်သွင်းဖော်ပြခြင်းမရှိတဲ့အတွက်ဒုက္ခသည်တို့ချို့တောင်းဆိုကြတာဖြစ်ပါတယ် Writers သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရန်နိုင်ကပြောပြထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်တွေအများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေချိန်မှာတချို့တွေလည်းရခိုင်ပြည်နယ်အတွင်းကသူတို့ရဲ့နေအိမ်တွေမှာဆက်ပြီးတော့နေကြပါတယ်။ဒါပေမဲ့ဒေသတွင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်ဒီလူတွေဟာပုံမှန်စားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရုံးရဲ့ပြောခွင့်ရပီအေဘရောင်းကပြောပါတယ
်။ The situation in northern Rakhine state is really a humanitarian
crisis. ဆိုင်ကနေမြောက်ပိုင်းကအခြေအနေတွေကတကယ်ကိုလူမှုကတ္တကကြီးဖြစ်ဆက်ရောက်မဲ့အခြေအနေကိုဥတည်နေပါတယ်
။ကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေနဲ့လုပ်ငန်းတွေကိုတခြားနေရာတွေကိုရွှေ့ပြောင်းခဲ့ရပါတယ်။ဒီထဲမှာအာဟာရပြည့်ဝမှုအကူအညီပေးအစီအစဉ်နဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေပါဝင်ပြီးတော့ဒီလုပ်ငန်းတွေဟာတည်ထောင်ကိုရောက်ချသွားတယ်လို့လည်းသူကပြောပါတယ်
။ Since the violence broke out a month ago, all these life-saving important humanitarian activities.
လူငယ်တလားပြည်ပဒီစတင်ဖြစ်ပေါ်ခြင်းကဆလို့ဒီလိုအသက်ကယ်ဆယ်ရေးအတွက်အရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရပ်ဆိုင်ခဲ့ရပါတယ်။ဒါကြောင့်လည်းကျွန်တော်တို့အနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်မှုငကုံလည်းလူသားချင်းစာနာမှုအကူအညီတွေကိုအမှန်တကယ်လိုအပ်နေတဲ့လူမှုအသံဝန်းတွေရှိနေတဲ့နေရာတွေကိုလွတ်လပ်စွာတောင်းရောက်ပြီးပေးနိုင်မှုအတွက်တောင်းဆိုနေတာဖြစ်ပါတယ်။
မြန်မာအနာပိုင်နေနေတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုခိုင်မြဲတဲ့အတွင်းမှာအကူအညီတွေလွတ်လပ်စွာပေးခွင့်ပြုဖို့နော်ဝေးဒုက္ခသည်ကောင်စီရဲ့အတွင်းမူ Jan Aslen ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်အကူအညီပေးရေးကိစ္စရပ်တွေဟာအကဲဆက်ပြီးထိခိုက်လွယ်တဲ့ကိစ္စရပ်ဖြစ်ပြီးဒေသခံရခိုင်တွေကတော့နိုင်ငံတကာအဖွဲ့အစည်းတွေဟာရိုဟင်ဂျာမွတ်စလင်တွေဘက်ကိုဗတ်လိုက်တယ်ဆိုပြီးတော့ယူဆနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းကမ္ဘာစစ်နေခအစည်းအဝေး WFP ကပေးတဲ့ Bisco မုံတွေရိုဟင်ဂျာအကြမ်းဖက်အဖွဲ့တွေရဲ့စခန်းတွေမှာတွေ့ရှိခဲ့တယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ခဲ့တာကြောင့်အခြေအနေတွေဟာပိုပြီးတော့တင်းမာလာခဲ့ပါတယ်။အကူအညီပေးရေးအဖွဲ့တွေကတော့အကြမ်းဖက်သမားတွေကိုအကူအညီပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ညှင်းဆို့ခဲ့ပါတယ်။ဒါပြင်ဒေသခံတွေဘက်ကအကူအညီပေးရေးဝန်ထမ်းတွေပေါ်မှာချိန်ကြောက်တာတွေသတင်းမားတွေဖြန့်ချီတာတွေဆွဆွဲပြောဆိုချက်တွေကြောင့်အကူအညီပေးရေးဝန်ထမ်းတွေအပေါ် PR တွေတိုးလာပြီးတော့စိုးရင်ကြောက်လန့်မှုတွေဖြစ်ပေါ်စေတယ်လို့နော်ဝေးဒုက္ခသည်အကူအညီပေးရေးကောင်စီကနိုင်ငံကအကူအညီပေးရေးအဖွဲ့19ဘွဲ့နဲ့တူပူးတွဲပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းစစ်တွေမြို့မှာဒေသခံတွေကအကူအညီပေးရေးအဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးဒီဖြစ်ရကြောင့်အာဏာပိုင်တွေဘက်ကလူ9ဦးကိုဖမ်းဆီးခဲ့ပါတယ်။မြန်မာစိုးရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလိုအပ်နေတဲ့အကူအညီတွေပေးဖို့အတွက်နိုင်ငံကအကြမ်းဖက်အဖွဲ့ကိုတာဝန်ပေးခဲ့ပါတယ်။ဒါပေမဲ့နိုင်ငံကအကူအညီပေးအဖွဲ့တွေကတော့ဖွဲ့စည်းတစ်ခုတည်းကိုဒီတာဝန်ပေးတာတိတ်ကိုတာဝန်ကြီးလွန်ပြီးတော့အကူအညီတွေမလုံလောက်ပါကိုလည်းစိုးရိမ်နေကြပါတယ်။ရန်ကုန်မှာရှိတဲ့နိုင်ငံကကြက်ချင်းကြီးအဖွဲ့ရဲ့ပြောခွင့်ရဆစ်ဆီလီယာဂိုအင်းကလည်းကုလသမဂ္ဂနဲ့တခြားလူသားချင်းစာနာမှုဖွဲ့စည်းတွေရဲ့တာဝန်တွေကိုပြည့်မီအောင်လှုပ်ဆောင်နိုင်ဖို့ကမဖြစ်နိုင်ကြောင်းဒါပေမဲ့သူတို့အနေနဲ့အကူအညီတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒေသခံဗုဒ္ဓဘာသာဝင်တွေထောင်ထဲချီပြီးအိုးအိမ်တွေစွန့်ခွာထွက်ပြေးခဲ့ရသလိုတခြားဒေသခံတိုင်းသားလူနည်းစုတွေလည်းထွက်ပြေးခဲ့ရပါတယ်။အခုသတင်းပတ်အစောပိုင်းကတော့ ARS ရဲ့အကြမ်းဖက်ဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံသွားတဲ့ဟိန္ဒူဘာသာဝင်ဒါဇင်ပေါင်းများစွာရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာအစိုးရအာဏာပိုင်တွေဘက်ကပြောပါတယ်။ဟိန္ဒူဘာသာဝင်တချို့ကတော့တည်ဆုံသွားသူတွေဟာသူတို့ရဲ့မိသားစုဆွေမျိုးတွေဖြစ်တယ်လို့အတည်ပြုခဲ့ပြီး ARS ရဲ့အဖွဲ့ကတော့ဒါဟာသူတို့ရဲ့လက်ချက်မဟုတ်ဘူးဆိုပြီးတော့ညင်းဆူခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ထိုင်းနိုင်ငံကအလုပ်သမားမပုံတင်ကြီးပြဿနာအကြောင်းကိုတင်ပြပေးပါမယ်ထိုင်းနိုင်ငံတွင်းမှာတရားမဝင်အလုပ်လုပ်နေကြတဲ့သူတွေအတွက်မြန်မာအစိုးရကမြည်သူမြည်ဝါဖြစ်ကြောင်းအထောက်အထားစာအုပ်တွေထုတ်ပေးတဲ့နေရာတွေမှာထိုင်းမြန်မာပွဲစားတွေကအဆက်မတန်ငွေကြေးကောက်ခံနေတဲ့အတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကလည်းဝင်ရောက်စစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ရာစက်တင်ဘာလ28ရက်နေ့ကမြန်မာနဲ့ထိုင်းပွဲစားတချို့ကိုဖမ်းဆီးအရေးယူခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်လုပ်လုပ်ကင်နေတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်လုပ်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းကအလုပ်သမားတွေစီစစ်တဲ့နေရာတရားခတ်မှာစီရင်ပေးသွင်းဖို့ထိုင်းအစိုးရကခွင့်ပြုပေးခဲ့တာပါ2018ခုနှစ်ဇူလိုင်လ24ရက်နေ့ကနေစပြီးနှစ်ပတ်ခန့်စီရင်ပေးသွင်းခိုင်းခဲ့ပါတယ်ဒီနောက်မှာတော့ထိုင်းအလုပ်သမားရုံးတွေကနေတဖြင့်အလုပ်သမားခန္ဓာရေးဆိုင်ရာကိစ္စတွေကိုဩဂုတ်လကနေစတင်ပြီးအလုပ်သမားတွေတရားဝင်ဖြစ်အောင်လှုပ်ဆောင်ပေးခဲ့ပြီးမြန်မာနိုင်ငံဘက်ကတော့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ်အတွက်ပါငွေကြေးပေးသွင်းဖို့အတွက်24နာရီဖွင့်ထားတဲ့ 7-11 ဆိုင်တွေကနေပေးသွင်းခိုင်းခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံအစိုးရသတ်မှတ်ဈေးနှုန်းတိုင်းမဟုတ်ပဲအလုပ်သမားတွေဟာ CI စာအုပ်ရဖို့အတွက် CI စင်တာတွေမှာထိုင်းဘက်ဝင်9000လောက်ထိကုန်ကြခံနေရပါတယ်ဒီအတွက် CI လုပ်တဲ့စင်တာတွေမှာအလုပ်သမားတွေကိုငွေကြေးတောင်းခံနေတဲ့ထိုင်းမြန်မာပွဲစားတွေကိုထိုင်းနိုင်ငံဘက်ကဝင်ရောက်ဖမ်းဆီးအရေးယူမှုတွေလုပ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
၅ရောက်ပါသွားတယ်အဲ့ဒီဘန်ကောက်ဟိုသမုပါကန်စခန်းရှိကပွဲစား900လောက်ပါသွားတယ်ပါကျင်ရတာပြပွဲစားမှာခေါ်တော့တာမကြောက်ဘူး။အာထိုင်းမျိုးသမီးတယောက်ပါသွားတယ်၊ဗမာပွဲစားလေးရပါသွားတယ်။ဟိုနောက်ပြီးတော့ဒီမူဆလင်တယောက်ပါသွားတယ်။မူဆလင်ပွဲစားတယောက်ဗမာပွဲစားသုံးလောက်ထိုင်းမျိုးသမီးပွဲစားတယောက်ပါသွားတယ်၅ရောက
်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မိသူမိဘဖြစ်ကြောင်းအထောက်ထားလုပ်ပေးတဲ့စင်တာတွေမှာနှစ်နိုင်ငံသဘောတူထားတဲ့ဈေးနှုန်းအရဆိုရင်အလုံးပေါင်းမှ2000ကျော်ပဲပေးဆောင်ရမှာဖြစ်ပါတယ်။ ဒီဈေးနှုန်းတိုင်းမဟုတ်ပဲအစမတန်ကောက်ခံနေမှုတွေကိုထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းပြီးဖြည့်ရှင်းမှသာပြည်လည်နိုင်မယ်ဆိုပြီး
ရွှေပြောင်းလို့တမအခွင့်အရေးကိုရရတုတိယဥက္ကဋ္ဌဦးအောင်ကျော်ကလည်းဆိုပါတယ်နိုင်ငံတော်တတ်မှတ်ထားတဲ့လုံးသားတဲ့အစားဆုံးမြို့လာစွာပုံကောက်ခံနေတဲ့ဒုတိယရတယ်နိုင်ငံတော်တတ်မှတ်တကူရဆိုရင်အစ်မကခုနှစ်ထောင်လောက်ဖြစ်နေပါတယ်နိုင်ငံရုံးကလည်း၆၀၀ကျော်လောက်ရှိရတယ်ရှိနေပါတယ်တိုးတော့ဒီကိစ္စကစာရေးဆိုင်ရာပြုလုပ်တယ်ဆိုတော့မြန်မာတို့ဦးမျိုးတွေတို့လို့မရပါဘူးထိုင်းနိ
ဒီနေ့အစ္စလာတောက်တမျိုးတိတာစီစဉ်ဖြစ်ပါတယ်။ဒါကြောင့်နိုင်ငံအစိုးရကဝင်ရောက်ဖြစ်စည်းမှာတာအောင်မြင်မယ်လို့တုံ့ပြန်ပါတယ်။ထိုင်းနိုင်ငံထဲမှာအလုပ်လုပ်ကြနေတဲ့မြန်မာလူသမားတွေအနေနဲ့မှတ်ပုံတင်တဲ့သံကောင်းခြင်းမရှိသူတွေကိုမြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားတွေလက်မှတ်လုပ်ပေးတဲ့ အခုစက်တင်ဘာလရဲမှာပဲနှစ်ကွန်ဆောင်ဝန်ဆုံးခလာချင်းမိုင်ပါဝင်နေရာ၃ခုမှာထပ်တိုးပြီးဖွင့်လှစ်ခဲ့ပါတယ်။ဒီလိုဖွင့်ပေးပြီးတဲ့နောက်အထောက်အထားလက်မှတ်တွေကိုလုပ်ပေးခဲ့ပြီးနှစ်နိုင်ငံအစိုးရရဲ့သတ်မှတ်ထားတဲ့နှုန်းတားကလူသမားတဦးကိုသွေးစစ်ခအလုပ်လုပ်ခွင့်လက်မှတ်ခအပါဝင်ဘန်းငွေ၂,၀၀၀ကျော်သာကြက်ခံရမှာဖြစ်ပါတယ်ရှင်။
ဗီအိုအေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီအိုအေကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းရူဆခြင်းတွေရင်ဖွင့်လာတဲ့ရေးတင်ကြတဲ့ဆိုတော့ကျမတို့ဗီအိုအေက ါတယ်။ email ပေးဖို့မယ်ဆိုရင်လည်း bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bamis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော
် UA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်ပြီးတော့စားတောက်ဆိုင်မဖွင့်နိုင်တဲ့စဖို့မှုတွေအတွက် Union စားတောက်ဆိုင်အကြောင်းကိုတင်ပြပေးပါမယ်စားတောက်ဆိုင်ဆိုတာဟာရင်ပူစရာလုပ်ငန်းဖြစ်ပါတယ်။စဖို့မှုတချို့ဟာသူတို့ရဲ့ဟင်းတပွဲရောင်းမထွက်ခင်ငွေကြေးဆိုင်ရာတွေ၊စာရွက်စာတမ်းတွေနဲ့အရင်ဆုံးလုတ်ကင်ကြရပါတယ်။ဒါပေမဲ့လည်းအခုတော့စဖို့မှုတွေအတွက်တခြားနှီးလန်းတစ်မျိုးနဲ့စားတောက်စရာတွေရောင်းချနိုင်မဲ့မျောလင့်ချက်တချို့ထွက်ပေါ်လာနေပါပြီ။ဒီအကြောင်းပြေစုံကို Arash Arabasadi ပေးပို့တဲ့သတင်းကိုအခြေခံပြီးတော့အနန်းလောင်ကတင်ပြထားပါတယ်ရှင်
။ Washington DC ကချီယာဖမ်တူတာကိုစားတောက်ဆိုင်မှာနေလဲစားစားချင်းရောက်နေပါပြီ
။
ဒါဒီပေါ်ဟင်းလင်းရဲ့တွေနဲ့တာကိုလို့ခေါ်တဲ့မက္ကဆီကန်တွေရဲ့ရိုးရာအစားအစာလို့ဖို့အကြံပေါ်လာပါတယ်။အစားကတော့ဘယ်သူမှစားကျင်မယ်လို့တော့မထင်ခဲ့ဘူးရှင့်။တနအိခွဲအတွင်းမှာကိုတာကိုအခု90လောက်ရောင်းကုန်သွားတာပါ။ဒါကြောင့်နောက်တစ်ပတ်တာကိုအခု100လောက်လာတော့လဲတနအိခွဲအတွင်းမှာရောင်းကုန်သွားပါတယ်ရှင့်။2013ခုနှစ်မှာအရေးအတွက်90လောက်ကရောင်းထွက်ခဲ့တဲ့တာကိုဟာ2019ခုနှစ်ဧပြီလမှာတော့အရေးအတွက်3000ကျော်ရောင်းနေရပါပြီ
Junior
Kitchen ကြောင့်တာမဟုတ်ရင်တော့ဒီကနေ့ဒီနေရာကိုရောင်းနိုင်မှာမဟုတ်ပါဘူ
း We're basically here to
ချင်းအားဖြင့်သူတို့လိုအပ်နေရာတွေကိုကျမတို့ဒီမှာလုပ်ကင်ပေးတာပါအဲ့ဒီလိုအပ်ချက်တွေဆိုတာကတော့အာမခံကုစလေရီအခွန်ရှင်းနေရတဲ့ဒီဇိုင်းထုတ်ပေးတဲ့ company တွေနဲ့ဆက်ဆံမှုဖြစ်ပါတယ်စားတောက်ဆိုင်မရှိကြတဲ့စီးပွားရေးလုပ်ငန်းသစ်ပေါင်း80ကျော်ကစဖို့မှုတွေဟာသူတို့အတွက်ဆောက်ထားတဲ့ဒီကလုပ်ငန်းသုံးပြီးပို့ဆောင်ဖို့အသုံးပြုကြပါတယ
်
ကျွန်တော်ဒီကိုလာပြီးအရင်နည်းနည်းနဲ့ချက်ချင်းအလုပ်စတင်အောင်လို့ Union Kitchen ဘက်ကခွင့်ပြုပေးထားတာ
ပါ Food Hini Online စားတောက်ဆိုင်လုပ်ငန်းပိုင်ရှင် Nob Sa Philip Van ဟာရွှေပြောင်းဒုက္ခတဲ့စဖို့မှုမကြက်လို့လူတွေနဲ့အလုပ်တွဲလုပ်ပါတယ်အဆက်မပြတ်ဖြစ်ပွားနေတဲ့စစ်ပွဲကြမှာစစ်ပွဲမှုဖြစ်လာတဲ့မဂျက်ကိုသူမိဘတွေကနိုင်ငံကထပ်သွားဖို့ပြောဆိုခဲ့တာပ
ါဂျော်ဒန်ကိုထွက်လာတဲ့အချိန်မှာကျွန်တော်မျိုးနဲ့ကျွန်တော်အိမ်ကို Facebook ပေါ်မှာရောအင်တာနက်တွေပေါ်မှာတွေ့ရပါတယ်ပျက်စီးနေတဲ့ကျွန်တော်အိမ်ကိုတွေ့ရပါတယ်အခုပြန်စင်းစားကြည့်ရင်တော့ရင်နာလှပါတယ်ဗျာ
မဂျက်ရဲ့မွေးရစားရီကပျက်စီးသွားပါပြီသူချက်ပြုတ်နေချင်းဆိုရင်တော့အတိတ်ကိုပြန်ရောက်သလိုခံစားရပါတယ်သူ့အမေရဲ့နှီးတွေနဲ့မဂျက်ချက်ပြုတ်တာပါကလေးညောင်ဖေးအိမ်ထောင်ရှင်တူဦးဖြစ်တဲ့မဂျက်ရဲ့အခွင့်အလမ်းတွေဟာအကျမ်းဖက်စစ်ပွဲတွေနဲ့ဝေးရ Union Kitchen နဲ့ Food Hini Si ကနေရရှိနေပြီဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ဒ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနှားဆင်ကြရမယ်ဖြင့
်အာကာသယဉ်မှုတွေပေါ့နော်ဒီကနေအင်္ဂါကျူသွားတယ်ဆိုလို့ရှိရင်6လလောက်သွားရမယ်ဒါမှမဟုတ်လို့ရှိရင်တော့မှ၄စီနေတိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ရှိရင်လေမြန်မောင်းတဲ့ပိုင်လော့တွေလေယာဉ်ဘူးတွေ
ဒါကတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ရခိုင်တိုင်းရင်းသူမအေးတိရိကျော်ဟာကြားမှဒန်းတူအခွင့်အရေးအမျိုးသမီးအခွင့်အရေးကျန်းမာရေးနဲ့အမျိုးသမီးများအပေါ်အကျန်းဖက်မှုနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်လည်လာထားသူတူဖြစ်ပါတယ်လက်ရှိမှာသူဟာမြန်မာနိုင်ငံကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး OCHA မှာလှုပ်ကိုင်နေပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာတလခွဲလစ်လာစီးပူးဖို့ရောက်ရှိနေပါတယ်မြန်မာနိုင်ငံမှာအမျိုးသမီးများပေါ်အကျန်းဖက်မှုအခြေအနေဘယ်လိုရှိသလဲပပြောက်အောင်ဘယ်လိုလှုပ်ဆောင်သင့်တယ်လဲဆိုတာနဲ့ပတ်သက်လို့မတ်အေးတီရီတွန်နဲ့တွေ့ဆုံမြင်မြန်ထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလသန်းတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
ပထမဆုံးနေရာတော့ ATV ကြော်ရဲ့အကြောင်းနည်းနည်းပြောပြပေးပါလားရှင်ချစ်ပါလို့
။နာမည်ကတော့ ATV ကြော်ပါရှင်။2010လောက်မှာ Mahidol University မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်။ပြီးလို့ရှိရင်အဲ့ဒီနောက်ပိုင်းမှာပေါ့နော်။အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မလို့ပြီးလို့ရှိရင် Gender and Women Rights ကျန်းမာရေးရာနဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကျန်းဖတ်မှုအိမ်တွင်းအကျန်းဖတ်မှုအစရှိတဲ့သုတေသနတွေကိုလေ့လာတဲ့ဒီသုတေသနတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်။အခုထိလည်းဒီအိမ်တွင်းအကျန်းဖတ်မှုတွေမျိုးသမီးများပေါ်မှာအကျန်းဖတ်မှုအစရှိတဲ့ဆောင်းပါးလေးတွေကိုအချိန်ရရင်ရသလောက်ရေးနေပါတယ်ရှင်
။ကျမတို့စိတ်ဝင်စားတာပေါ့နော်။အမျိုးသမီးများပေါ်အကျန်းဖတ်မှုပေါ့နော်
။ဟုတ်ကဲ့ပါ။
အဲ့ဒီမှာစောစောကETV ကြော်ပြောတယ်။ကြုံဝင်ကြုံလို့ဆောင်းပါးလေးတွေရေးတယ်ဆိုတော့မှတ်မှတ်ရရဆောင်းပါးရှိရင်ပြောပြပေးပါလား
။မှတ်မှတ်ရရဆောင်းပါးကတော့ပထမဦးဆုံးအချိန်တယောက်တည်းဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်။ဒီ Australia National University ရဲ့ Academic website တစ်ခုမှာပေါ့နော်။2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါးဖြစ်ပါတယ်ရှင်။အဲ့ဒီဆောင်းပါးကအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော်။ Democracy ရပြီးတဲ့နောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကျန်းဖတ်မှုကပေါ့နော်ဟိုလူမြင်ကွင်းမှာအရန်ကိုများပြလာတယ်ဆိုတော့အဲ့ဒီများပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကျန်းဖတ်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစဉ်နဲ့ဖြစ်ပါတယ်ရှင
်ဆိုအဲ့ဒီမှာအဓိကအချက်လက်လေးတွေကစောစောကပြောသလိုဒီမိုကရေစီအခုပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးများပေါ်အကျန်းဖက်မှုတွေကပို့ပြီးတော့ဟိုထင်းသားမြင်သားရှိလာရဲဆိုပြီးတော့ကိုဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကျန်းဖက်မှုလေးတွေပြောပြပေးပါလားရှင
်ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတဲ့ modern မင်းသမီးလေးပေါ့နော်အေဂျင့်မျက်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ရည်စားလို့ပြောကြတယ်ပေါ့နော်သူ့ရဲ့ရည်စားဒါပေမဲ့မျိုးသမီးလေးဘက်ကတော့ရည်စားမဟုတ်ဘူးဒီတိုင်းပဲသမီးရည်စားပြက်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင် So I have a lot of people in it. หมดทุกบ่เนาะนอกทุกว่าจ้ะรอดีเมนดาเมนอุ๊กซูเมนอุ๊กซูอ่ะนี่พี่รอตู้เยตูจันเนี่ยไต่มาเอาลงนี่แหละตู้เยวนทันမျိုးသမီးလေးကိုလူတိရှင်ကြားတက်လိုက်တဲ့တဲ့တင်ရေရန်ကုန်တော်ဝင်စင်တာမှာလဲသူရဲ့အမျိုးအရေးသားဆိုတဲ့သူอ่ะဗောเนาะအမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တဲ့တင်အဲ့ဒီတဲ့တင်နေရာဗောเนาะဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှာအမျိုးသမီးလေးကိုပေါ့เนาะငါတို့ကို solution. Isan a performance and then it was a cancel alum jury down. Facebook, social media, Madrila, so Baba people, no, Dilun, you start to lab, so they are not the media, boa, the change of canny, Abby Bono.
Eddie, it is reach your accounts in nine bono.
Okay,
with me about Champion Moo, Sunta Yis, Rekajaro. Dilun, you Champion Moody Bono, to the PND, democracy, twin Kubiani Karama, Chinia, Pubio, Tinia, Ladis, Rekajaro. A Sunta Yang, Lu, Pedro Lunan.
အဆုံးသားရအောင်လို့ကတော့အဓိကတော့ဥပဒေရှိဖို့လိုရပါတော့အဲ့ဥပဒေကမြို့သမီးရပေါ့ဂျန်ဖတ်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုရဲအဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီဂျန်ဖတ်မှုခံလာရတဲ့ဂျန်ဖတ်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြားခံရမယ်ဆိုလို့ရှိရင်ရှေ့မှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြားလို့ရှိရင်ငါတို့တခုခု ไฮอะไรเอาก็รอเนเน่เล็ดต้มเองป่ะเนาะอะคู่จ้ะรอโหตัดจินตะโลตะตัดปิโลชีโลชินเนี่ยไททันเนี่ยโหปิดตันคันมาบ่หมอบุปะสันชีโลชีตัวละกองเล็ดทูโลยะเลยเตียอุบดีโหตึกปิโลโหลีซาเนี่ยจะไม่รู้ซื่อเลยยีบุยะอตวยลีเนี่ยเอลุชื่อเลยสรุปลูเรียตึกเล็ดไม่ต้มบุตัดเลยบ่มาผิดบุสรุปปုံซันမျိုးป่ะเนาะอะล่ะอธิกก็รอดิอุบดีชีบุโหลเลยเออปิหมู่จูหลนโล
တရားဥပဒေအရပြစ်တံနဲ့ထိုက်တံနဲ့ပြစ်တံမရှိလို့အခုတပေါ့နော်မြို့သားတွေအနေနဲ့ပို့ပြီးတော့အတင့်ရဲလာကြတယ်ဆိုတဲ့အခါကျတော့ဒီစောစောကအေးတီဗီကြော်ထောက်ပြတဲ့လူသားမှုတွေပေါ့နော်မှာသူတို့တွေရဲ့တရားဥပဒေအရအရေးယူမှုက
ပေါ်ရှော့နေတယ်လဲဆိုတာဥပမာဆိုလို့ရှိရင်အေးဂျင့်မျက်မိုးရဲ့ကိတ်ဆိုလို့ရှိရင်ဖြစ်တာတနည်းနည်းကြာနေပြီအမှုကအခုထိအဆုံးမသက်သေးဘူးလို့ပြောတယ်။ဘာဖြစ်လို့ဘာတွေကဒီလောက်ကြာနေလဲမသိဘူး။မိန်ကလေးတယောက်ရဲ့အသက်ကဆုံးရှုံးသွားပြီ။ဒီမင်းအုပ်ဆိုရဲ့အမှုမှာဆိုလို့ရှိရင်မင်းအုပ်ဆိုတာသူ့ရဲ့ဒီဝန်ထမ်းကိုတက်လိုက်ပြီးတော့သူ့တက်ပါတယ်ဆိုပြီးသွားပြီးဝန် ဆိုတော့ဥစဉ်နှစ်လည်းဖြစ်ခြင်းဖြစ်သွားနိုင်တယ်လို့ဆိုလို့ရှိရင်ကွင်းလုံးကျလို့ရင်တော့လို့တောင်းနိုင်တဲ့အခြေအနေတွေရှိတယ်ဆိုတော့လေမျိုးသမီးတွေကပေါ့နော်သူတို့ကိုတရားဥပဒေကအပြစ်အဝကာကွယ်ပေးထားတယ်လို့သူတို့ကလည်းမယုံကြည်တော့ဘူးကျူးလို့နဲ့သူတွေကလည်းဟိုလှုပ်ရှင်တာလှုပ်လို့ရပါတယ်ပေါ့နော်တရားဥပဒေဆိုတာနောက်ခါလာနောက်ခါဈေးပေါ့ပြီးလို့ရှိရင်ဟိုတရားဥပဒေဆိုတာကလည
Muma, Anne, Nides Recataro, Digaro, Mute Midi Guranga, Patamagaro, Drugu, Dru Gagwe, Nambu Bebono, Dilumu Pim Yawa, Musro, to be Mute Miabo, Jampe Mu, Mute Me Queen, Mute Me Jama in a Batebro, Lila, Pusu Tare, Ludus, in a solution, Mute Midi, Blue, Jambi, Jamanashi.
A cool Mute Me Lady Abono, Yado Apia, Nima in Jimu Tonga Yabono, in Abure, Dura, Leo Jao, Ako Jello, Dura, and I yali, the Kego, a mute any day, or Coco go, Go chin steak machibu, Nangayale, Dijin Bacon Gayaraga, Mildami Zulushi, Block Betting at the Chinjalushi, Ayoja, you may Ayoja, or Losa or Tainzana Bono, so Ayoja got Gauner Zulushi, Drubo Ejame, Ayoja Magamu Zulushi, Gong 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 Gong, or Sabi or Bounty Yamasu Rev, the PR lady, Leshi Nibono, Emma Badria, the Lesro, and the media, Goba go Yeti Yame, go Ako Tennis Rev. Haga, or Piao Sony at the Domem Yama. So, the Mutami Lady go ain't down Piu Bido, the Gelu, a Jampa Muri, Jonglare, so Lucien Dolagan, a Jampa Muma Jongai, and the Joshua Gangna in Hawima, so Lucien Dolagan, Bono, meaning Gugu, Mimi Yeti, Nabu, Adre, Josame, the Gelu, a Jampa Muri, Jongare, so Lucien, Go Wau, Go, Jangai, a Chini, the Yapini, so Lucien, Kakazo, a Chini, Jonga Lucien, and Bono, Obama, Delta Yeti Nine, a Jampa Mu. Can get a solution. Jataya say Shiame. Miloshi, Mimi Gugu, Mimi Liza Ame. Mimi Gugu, Liza Mushi Surao. တခါတလေကြတော့ဆုံးဖြတ်ချက်တွေပြတ်သားရမယ်ပေါ့နော်ဘယ်လောက်ထိတော့ကြော်လွန်လာပြီဆိုလို့ရှိရင်တော့ဒီအိမ်ထောင်ကြီးကိုဆက်ပြီးတိမခံတင်တော့ဘူးဆိုတော့ကိုကိုကိုတထားရှိတင်တဲ့လေးစားမှုလေးတွေပေါ့နော် self respect လေးတွေရှိရမယ်ဆိုပြီးတော့ကျွန်မကအကြံပေးချင်ပါတယ်ရှင
့်အဲ့တော့ဒီတရားဥပဒေရအားနည်းချက်တွေဆော့ဆော့ထောက်ပြတယ်လို့ပေါ့နော်လူတတ်မှုကျူးလွန်နေတာမှလွတ်ဖို့အခွင့်အလမ်းကရှိနိုင်တဲ့မျှော်လင့်ချက်တွေရှိတော့တရားစရေကြီးဖြစ်လာကြတယ်ဆိုတော့တရားဥပဒေစိုးမိုးရေးရော
တရားဥပဒေစိုးမိုးရေးရောအရန်ကိုအရေးကြီးပါတယ်ဟိုဒီအမျိုးသမီးတွေကိုအကြမ်းဖက်တာကပေါ့နော်ဒုစရိုက်တစ်ခုအနေနဲ့ပေါ့နော်မှတ်ယူပြီးတော့ဒါမျိုးကိုမလုပ်သင့်ဘူးဆိုတဲ့ဥစ္စာကိုအစိုးရဘက်ကလည်းကြဲကြဲပြက်ပြက်နဲ့အသိပေးနိုင်ရမယ်ပြီးလို့ရှိရင်တကယ့်ကိုထိရောက်ပြတ်သားတဲ့ညီညာမှုရှိတဲ့အပြစ်ဒဏ်ကိုတည်တည်ချာချာချပေးနိုင်ရမယ်ခုနောက်ပိုင်းမှာဘယ်လိုဖြစ်လာလဲဆိုတော့အပြစ်ဒဏ်ချပေးပြီးနောက်ပိုင်းမှာအမျိုးသမီးတွေကဘာကိုလဲကြောက်တယ်လဲဆိုတော့လက်စားချီမှာကိုကြောက်တယ်အမျိုးသားကပေါ့နော်တကယ်လို့အိမ်ထောင်ကျသွားပြီဆိုလို့ရှိရင်လက်စားချင်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့အမျိုးသမီးတွေဘက်ကတရားဥပဒေအရဒီအကြံဉာဏ်တောင်းခံတာမျိုးတွေမလုပ်တာတွေရှိတယ်။အဲ့ခါကျတော့အမျိုးသမီးတွေကိုပေါ့နော်ဥပဒေအကြောင်းအရဘယ်လိုမျိုးပြန်ပြီးတော့ကာကွယ်မလဲ။ကျူးလွန်တဲ့သူကိုလည်းဘယ်လောက်ထိထိုက်တန်တဲ့ပြစ်ဒဏ်ကိုပေးမလဲ။တစ်ဖက်မှာလည်းဟိုအမျိုးသမီးတွေကိုလက်တော့ပြတ်မှုမဖြစ်ရအောင်ပေါ့နော်ကာကွယ်တဲ့ဘယ်လိုအစီအမံတွေထားရှိမလဲပေါ့။ဟိုနိုင်ငံရေးချားတွေမှာဆိုလို့ရှိရင်ကြားဘူးလားတော့ကြံဖက်ခံရတဲ့အမျိုးသမီးရဲ့ဘယ်နှစ်ကိုက်အကွာလောက်ကိုတောင်လာလို့မရဘူးအဲ့လိုမျိုးတွေရှိတယ်ဆိုတာကြားဘူးတယ်ပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့ဟိုတလောတုံးကတော့အမှုတစ်ခုဖြစ်တယ်ကြားတယ်။အဲ့ဒီအမှုမှာဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားကတရားရင်ဆိုင်ပြီးတော့လက်ဖက်ရည်ဆိုင်မှာထိုင်နေတော့မအမျိုးသားအမျိုးသမီးကိုထိုးသက်သွားတယ်ပေါ့နော်လက်စားချေသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးလေးတွေမှာလည်းဟိုအမျိုးသမီးတွေကကြောက်နေကြတာရှိတယ်ဆိုတော့ဥပဒေပိုင်းအရာကတော့တော်တော်လေးကိုပြင်ထန်တဲ့ဆက်လုပ်ရမယ့်အခြေအနေလေးတွေမှာရှိပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
တော်လလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။တော်လရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အတိတ်အမျိုးမျိုးကောက်ကြပါရယ်။အနာသိဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လိုက်အစီအစဉ်ကကျေးဇူးပါတယ်ရှင ်။စနေညတရားရည်လိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့ထမင်းဖိတ်ခေါ်ပါရစေ။အခုတော့သုရဆုံလင်အမေရိကန်တခွင်စီစဉ်လှည့်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကနေရာတချို့မှာဖတ်ရှုခွင့်ပိတ်ပင်ထားတဲ့စာအုပ်တွေအတွက်အထိမ့်မှတ်သတင်းပတ်ကျင်းပတဲ့အကြောင်းနဲ့သဘာဝဥယျာဉ်နဲ့ပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်ကြဖို့အကြောင်းတွေကိုကိုအောင်တင်ပြထားပါတယ်ရှင်။
စက်တင်ဘာလ24ရက်ကနေ30ရက်နေ့ထိသတင်းပတ်ဟာထုတ်ဝေမှုတမ်းမြင့်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစီစစ်ဖျက်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်ကုလရက်သက်မှတ်ပြီးအထိမ့်မှတ်ကျင်းပလာတာပါ။ Washington DC ကစာကြည့်လိုက်ပြီးနဲ့စာအုပ်ဆိုင်တွေမှာတော့နိုင်ငံတော်ဝန်ကစာကြည့်တဲ့အချို့နဲ့ကျောင်းတွေမှာဖတ်ရှုခွင့်ပိတ်ပင်ထားတာဒါမှမဟုတ်ပြင်းပြင်းထန်ထန်ဆန့်ကျင်တဲ့စာအုပ်6မျိုးရဲ့ယာနဲ့ချီတဲ့မူဝါစာအုပ်တွေကိုအခမဲ့ယူဆောင်ခွင့်ပြုထားပါတယ်။စာပေဝါဒနာရှင် KT Schwartz ကဖတ်ရှုခွင့်တရှိပိတ်ပင်ခံထားရတဲ့စာအုပ်6အုပ်ကိုရှာဖွေဖို့ Washington DC က Duane Day စာအုပ်ဆိုင်ကိုရောက်နေတာပါ။အဲ့ဒီစာအုပ်တွေကိုစက်ကူမဲနဲ့ပတ်ထားပြီးတခြားရောင်းချတဲ့စာအုပ်တွေကြားထည့်ပြီးတော့ဖွက်ထားတာကိုသူကလိုက်ရှာနေတာပါ။
I had 4 of the books when I came in, which means I only needed 2 more.
ဒီလာတော့က4အုပ်ရှာရထားပြီးပါပြီ။နောက်ထပ်ရှာဖို့2အုပ်ပဲလိုပါတော့တယ်။ပထမဦးဆုံးရတဲ့စာအုပ်ဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးပါဘူး။
Washington DC မှာတော့ဖတ်ရှုခွင့်ပိတ်ပင်ထားတဲ့စာအုပ်မရှိပေမဲ့ American ပြည်ထောင်စုကပြည်내တချို့မှာတားဆီးပိတ်ပင်ထားတဲ့စာအုပ်တွေရှိနေတာနဲ့ပတ်သက်ပြီးအံ့အားသင့်မိတယ်လို့ Schwartz ကပြောပါရယ်။
It's an American right to be able to express yourself in however you see fit, and it's also an American right to avoid things by choice that you don't.
ကိုယ်သဘောကျနေချိုက်တာမျိုးကိုထုတ်ဖော်တင်ပြခွင့်ဟာအမေရိကန်တို့ရဲ့အခွင့်အရေးပါ။ဒါ့အပြင်ကိုယ်သဘောမကျတာတွေကိုလည်းရှောင်ကျဉ်ခွင့်ရှိပါတယ်။စာအုပ်လိုဟာတွေကိုမဖတ်ချင်ရင်မဖတ်ပဲနေလိုက်ဖို့လွယ်လွယ်လေးပါ။
စာပေဝါဒနာရှင်လီယာရစ်ပရင်ဆာဖာရင်ဟိုက်451ဆိုတဲ့စိတ်ကူးရင်သိပ်ပံဝိတ္ထုစာအုပ်ကိုလိုက်လံရှာဖွေနေသူပါအမေရိကန်လူမှုအသိုင်းအဝိုင်းကြားဒီစာအုပ်ကိုဝိုင်းစန့်ကျင်ထားပြီးတကယ်လို့ရှာတွေ့ရင်တော့မိရှုဖြစ်စီဖြစ်ပါတယ်ဒီစာအုပ်ထဲမှာတမချမ်းသာစာအုပ်ကိုတရော်လောင်ကြောင်ထားတာကြောင့်ဆိုပြီးတချို့ကစန့်ကျင်ကြတာပါဒါကြောင့်လွန်ခဲ့တဲ့260ကထုတ်ဝေခဲ့တဲ့စာအုပ်တချို့ကိုပိတ်ပင်တားမြစ်ထားတာနဲ့ပတ်သက်ပြီးသိပ်မအံ့ဩမိဘူးလို့ပရင်ဆာကပြောပါတယ်
A lot of places in this country don't exactly take kindly to progressive.
ဒီတိုင်းပြည်အနေနဲ့တော်တော်များများမှာတိုးတက်တဲ့အတွေးခေါ်ယူဆကိုလွယ်လွယ်ကူကူနဲ့လက်မခံကြပါဘူး
။ဒီလိုလက်မခံကြတဲ့အထက်မှာနိုင်ငံရေးအရာရောလိင်ကွဲပြားမှုနဲ့ပတ်သက်တဲ့အယူဆတွေရောပါဝင်တယ်လို့ DC လူမှုစာကြည့်တဲ့ Foundation အကြီးအကဲ Lynn R. Hegarty ကပြောပါတယ်
။ Families with two dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့ထိအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ
်အမေရိကန်စာကြည့်တိုက်အသင်းကြီးအပါဝင်တခြားအဖွဲ့တော်များများကထုတ်ဝေမှုတားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းဘက်ကိုကမကဋ္ဌပြုလို့ကျင်းပပေးတာပါ20နှစ်တိုင်းကျောင်းတွေရဲ့တင်ယွန်းညွန်းနှန်းတွေစာကြည့်တိုက်တွေမှာဖတ်ရှုတင်ကြားခွင့်ပိတ်ပင်ခံရတဲ့စာအုပ်10အုပ်လောက်ကိုပြန်လည်ရိုက်နှိပ်ထုတ်ဝေကြပါတယ်အမေရိကန်စာကြည့်တဲ့အသင်းဝင်လွတ်လပ်တဲ့အတွေးမြင်ဆိုင်ရာကော်မတီက Julius Jefferson Jr. က
Some of the themes could be dealing with LGBT issues, certainly issues dealing with race.
လိင်တူလိင်ကွဲလိင်ပြောင်းထားသူလူမျိုးရေးဘာသာရေးနဲ့ပတ်သက်ပြီးရေးထားတာတွေပါဝင်အဲ့လိုစာအုပ်အများအပြားကိုပိတ်ပင်ညင်သူတွေကမိဘတွေပါအဲ့လိုစာအုပ်တွေကိုသူတို့ကလေးတွေမဖတ်ရှုသင့်ဘူးလို့ထင်ကြလို့ပါ
လူငယ်တွေနှစ်အတွင်းတားဆီးပိတ်ပင်တင်တယ်လို့ပြောဆိုထားကြတဲ့စာအုပ်ပေါင်း250လောက်ရှိတယ်ဆိုတာကိုအမေရိကန်စာကြည့်တဲ့အသင်းအနေနဲ့သိရှိကြောင်းသူကဆက်ပြောပါတယ်ဒါ့အပြင်လည်းအဲ့ဒီထဲကအနေငယ်ပဲထုတ်ဝေခွင့်ပိတ်ပင်တားဆီးခံရတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကသဘာဝဥယျာဉ်တွေရဲ့တက်တန်းဟာနှစ်တရာကျော်လာပါပြီအမေရိကမှာတော့သဘာဝဥယျာဉ်လို့သတ်မှတ်ထားတဲ့အထက်မှာတာမန်ပန်းခြံလိုမျိုးတွေနောက်ဒီရင်ပြင်လိုမျိုးတွေအပါဝင်တက်တန်းရင်တက်တော်တွေကြောက်ကဘာကြီးတွေလည်းပါဝင်ပါတယ်နှစ်စဉ်နှစ်တိုင်းအမေရိကန်ပြည်ထောင်စုနဲ့ကဘာတလောကတန်းတဲ့ချီတဲ့လူတွေဟာရင်သက်ရှူမိုးပဲကောင်းတဲ့ရှုခင်းတွေနေအောင်ကြီးမထိုးပေါက်နိုင်တဲ့တက်တန်းရှည်တက်တော်တွေနဲ့ရှားပါတော်ရန်တိရစ္ဆာန်မျိုးဝဲတွေကိုကြီးရှိဖို့အမေရိကန်ပြည်ထောင်စုရဲ့မြို့သားဥယျာဉ်တွေစီကိုလာရောက်လည်ပတ်ကြပါတယ်အခုကမှဒီဥယျာဉ်ဌာနရဲ့ညွှန်ကြားမှုဖြစ်လာတဲ့ဂျိုနာသန်ဂျာဗစ်ကတော့သူဟာကံကောင်းသူတစ်ယောက်ဖြစ်တယ်လို့ယူဆထားပါတယ်
For the last 100 years
American ပြည်ထောင်စုရဲ့သဘာဝနဲ့ယဉ်ကျေးမှုအမွေအနှစ်တွေပေါ်ကျွယ်သွားတဲ့နေရာတွေကိုလွန်ခဲ့တဲ့နှစ်တရာလောက်ကစပြီးအမျိုးသားဥယျာဉ်ဌာနကစီမံခန့်ခွဲဖို့ American အစိုးရကတာဝန်ပေးခဲ့တာပါဒီအဖွဲ့အစည်းဝင်တဦးအနေနဲ့ဥဆောင်မှုပေးသွားဖို့ဟာကကျွန်တော်အတွက်တော့ဘဝတစ်လျှောက်လုံးမှတ်ခဲ့တဲ့အိမ်မက်ပါ
မစ္စတာဂျာဗစ်ဟာအမေရိကန်မျိုးသားသဘာဝဥယျာဉ်ဌာနမှာအနှစ်40ကြာအမှုထမ်းနေတာဖြစ်ပြီး2009ခုနှစ်ကစလို့သူဟာညွှန်ကြားရေးမှူးဖြစ်လာပါတယ် Grand Canyon နဲ့ Yellowstone တို့လိုကြော်ကြားတဲ့အမျိုးသားဥယျာဉ်တွေကစလို့သမိုင်းဝင်အထိမ်းအမှတ်အဆောက်အဦတွေနဲ့ပြည်တွင်းစစ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေအပါအဝင်စုစုပေါင်း412နေရာကိုမစ္စတာဂျာဗစ်ကကြီးကြပ်ရတာပါ
I like to say the National Park Service is the only federal agency with the responsibility to ensure
အစိုးရဌာနတွေထဲမှာအမျိုးသားဥယျာဉ်ဌာနအနေနဲ့လူတွေစိတ်လက်အပန်းဖြေစေအောင်လုပ်ဖို့တာဝန်ရှိပါတယ်။ American လူထုတွေအနေနဲ့ရောကဘာလက်ခီးတဲ့တွေအတွက်ပါလဲပတ်ဆရာနေရာတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းလားလဲသူတွေအနေနဲ့သဘာဝအကြောင်းပြည့်ရွေကြောတွေအကြောင်းဓာတိဥရုပြောင်းလဲမှုနဲ့တမိုင်းချက်လက်တွေကိုလည်းလေးလာသွားစေချင်ပါတယ်။
ဒီလိုလေးလာစရာတွေထဲမှာအမေရိကန်ရဲ့တချိန်ကမူဝါဒရေးရာအမှားတွေအကြောင်းတွေလည်းပါဝင်ပါတယ
်။ So for example, Manzanar.
ဒုတိယကမ္ဘာစစ်အတွင်းကသမ္မတ Franklin Delano Roosevelt ကသူ့အမိန့်နဲ့ဂျပန်နယ်ဝအမေရိကန်နိုင်ငံသားတွေကိုကယ်လီဖိုးနီးယားပြည်နယ်ကမဇာနာမှာစခန်းသွင်းချုံနောင်ထားခဲ့ပါတယ်။ဂျပန်လူမျိုးတွေဖြစ်နေတာကြောင့်စစ်ပွဲကာလအတွင်းမှာသူတို့ကိုဖမ်းဆီးအကျဉ်းချထားတာပါ။အခုအခါမှာတော့ဂျပန်အမေရိကန်တသိန်းကျော်ဖန်စီချုံနောင်ထားခံခဲ့ရတဲ့နေရာကိုဥယျာဉ်ဌာနကနေထိမ့်သိမ့်ပြသပေးနေပါတယ်
ဒါပြင်ရာသီဥတုပြုနေမှုကြောင့်ရေခဲမြစ်တွေလည်းလာမယ့်နှစ်20 30အတွင်းပြတ်သုံးကုန်နိုင်တယ်လို့လနဲ့ချီပြီးတော်မီလောင်တော်ကြောင့်တလိ့ဆန်တွေဟာအွန်လိုက်ချင်းလိုက်ပြောင်းရွှေ့နေတာတွေကိုလည်းတွေ့ရတယ်လို့ Jarvis ကပြောပါတယ်။အခုခါမှာအမျိုးသားဥယျာဉ်ဌာနရဲ့တည်တံ့ဟာဒုတိယရာစုနှစ်ထဲကိုရောက်လာပြီးဖြစ်ပြီးရေရှည်ဆက်လက်တည်တံ့ခိုင်ငယ်ဖို့ကတော့အားလုံးရဲ့အကူအညီလိုအပ်တယ်လို့သူကဆိုပါတယ်။တဘာဝပဝန်းကျင်ဆိုတာနဲ့ကမ္ဘာမြေကြီးပူနေလာတာနောက်လူတွေရဲ့စီကတ်မဲ့အလေးထားတွေလောဘတွေကြောင့်တိရစ္ဆာန်တွေတည်ဆုံမှုရှိနေတာတွေနဲ့ပတ်သက်ပြီးတော့လေအလုံးသတိပြုမိအောင်ကြိုးပမ်းနေကြသူတွေလည်းရှိပါတယ်။တဘာဝပဝန်းကျင်ထိန်းသိမ်းဆောက်ရှောက်ဖို့ကိုနှီးမျိုးစုံနဲ့ကြိုးပမ်းနေကြသူတွေကတော့အမိုက်ကိုစနစ်တကျစွန့်ပစ်ပြီးတော့တဘာဝပဝန်းကျင်ကိုဆောက်ရှောက်နိုင်ကြောင်းပြောပါတယ်။ Wash Ashore လို့ခေါ်တဲ့ဒီတဘာဝပဝန်းကျင်ထိန်းသိမ်းအဖွဲ့ကြီးကတော့လူတွေစီကန်းကြတဲ့အမိုက်စွန့်ပြပြီးတဘာဝကိုကူညီထင်းထင်းတက်လာအောင်ပညာပေးလှုံ့ဆော်နေတဲ့အဖွဲ့ဖြစ်ပါတယ်။အထူးသဖြင့်လူတွေရဲ့စွန့်ပြပစ္စည်းတွေကြောင့်တည်ဆုံတဲ့ပင်လယ်ရေနေသရဝါတွေရဲ့အကြောင်းကိုမီးမောင်းထိုးပြတဲ့အနေနဲ့ပင်လယ်သမုဒ္ဒရာကရရှိတဲ့ပလတ်စတစ်အရုပ်တွေ၊ဘီးတွေ၊ပလင်းဖုံးတွေ၊ဘီယာဘူးကုန်တွေနဲ့ရေနေသရဝါတွေရဲ့ပုံအရုပ်ကြီးတွေပြုလုပ်ပြီးအမေရိကန်တဝိုင်းကပြရိုက်တွေတိရိစ္ဆာန်ယုံတွေမှာလိုက်လံပြသနေပါတယ်ခင်ဗျာ။
ကိုအောင်တင်ပြပေးတဲ့သူရဆုံရဲ့ American တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မျိုးသက်စုစည်းတင်ဆက်ထားပါတယ်ရှင
်။လာမယ့်အနှစ်20အတွင်းအင်ကာဂျူကိုသွားဖို့ကြိုးစားနေတဲ့ American အာကာသစူးစမ်းလှည့်လိုက်အဖွဲ့ NASA ကသူတို့ရဲ့အာကာသယဉ်မှုတွေအာကာသလွန်ပြန်ရင်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယဉ်မှုတွေအင်္ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှမို့ဒီခီးအတွက်လေယာဉ်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သုတေသနလုပ်နေတာဖြစ်ပါတယ်။ဒီစမ်းသပ်မှုကနေလေကြောင်းလိုင်းတွေမှာဒင်းမှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ် Glen သုတေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်။အာကာသယဉ်မှုတွေပေါ့နော်ဒီကနေအင်ကာဂျူသွားရဲဆိုလို့ရှိရင်6လလောက်သွားရမယ်။ဒါမှမဟုတ်လို့ရှိရင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ရှိရင်လေမြန်မောင်းတဲ့ pilot တွေလေယာဉ်မှုတွေဟုတ်ဒုလေယံမှုတော့သူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုက်ဆိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ်။
2015 March လတုန်းက German Wing လေကြောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေယံမှုရဲ့စိတ်ငုံမှန်တဲ့လုပ်ရကြောင်းလေယံဟာပြင်သစ်နိုင်ငံက Alps တောင်တန်းမှာထိုးကြခဲ့ပြီးခီးတဲ့144ယောက်နဲ့လင်းအမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လင်းမှုတွေမောင်းနေစင်မှာလင်းကိုပဲအာယုံစုဆိုင်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRIRS လို့ခေါ်တဲ့ဆက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာလို့တွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဒီကြီးတစ်ဆိုင်မောင်းနေတာလားတေတာဟာကိုလိမ့်လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေတာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးကျအဲ့ဒါကို FNRIRS လို့ခေါ်တယ် Functional Near Infrared Spectroscopy သူကပါလဲဆို Brain ရဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ Spine လေးတွေကိုအလင်းရောင်နဲ့တိုင်းယူရဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေးညံပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုဒီဇိုင်းလုပ်ယူပေးနေလေးညံမောင်းတိုင်းလေးမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေးညံကိုလိုတဲ့ခရုရအောင်တွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေးမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးစက်ကရီယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးဆက်နဲ့ဆန်းသက်ဖို့အတွက်လူစိတ်ကိုသုံးမဲ့အစားအုံနောက်အတူကိုအရင်ဖန်တီးရပါတယ်ရဘာနဲ့အရင်ဖန်တီးပြီးဆန်းသက်ရတာပါ
အုံနောက်လှုပ်လှုပ်နေတဲ့ဟာအမြဲတမ်းဒီမှာကျွန်တော်ဆက်စမ်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်တဲ့ကိုဝင်သွားတဲ့အလင်းရောင်ဖြားဖြစ်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတုလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်လားမလှုပ်တာဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်စမ်းကြည့်လို့ရတော့ပါလဲဆိုရပါတစ်မျိုးလေ
ဒါပေမ
ဲ့အုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ဖြားတဲ့ပုံစံမျိုးသူဖြားအောင်ရပါကိုလှုပ်ထားတယ်ထဲထဲကိုအရေးတစ်မျိုးထည့်ပေးလိုက်တာ
ဟုတ်ကဲ့
အဲ့ဒီအယူကအထဲဝင်သွားလို့ရှင်အရေးမှာအုံလေးတွေပါတဲ့အတွက်တွေးကြောလေးတွေလို့ဖြစ်လာတယ
်
ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ကဒီလိုတွေးကြောလေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လုတ်နေတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်ဒီဇိုင်းလုပ်နေ
အုံနောက်ထဲမှာလုတ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိန်းချုပ်ထားတာပါစဉ်းစားတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်းတာရတာဖြစ်ပါတယ်
။ဘုံနောက်တစ်ခုထဲမှာဘုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လဲလှုပ်ရှားတာပေါ့နော်။ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့တုတ်တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့ဘုံနောက်အစိတ်အပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်။အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်။ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီအားတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်။တိုင်တဲ့အခါကျလို့ရှိလို့ရှိရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့တွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိချင်တဲ့အတွက်ခုနလေးစားရောင်ချီလေးထည့်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်းနေ
အဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ
်။လေးမြမောင်းသမားဆိုပါသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောင်းကုန်ဖြစ်အောင်မောင်းလိုက်တယ်မဟုတ်လို့ရှိရင်တခါတည်းပင်လေလေးကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေ။အဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီဆက်ကနေပြီးတော့တိုင်းပြလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုတ်နေတဲ့အလုတ်ကနေပြီးတော့လွဲပြီးလုတ်ပြီးဆိုတာတိပြီဆိုလို့ရှိရင်ချက်ချင်းသူ့အပြင်ပေးလို့ရတာပေါ့နော်ဒီလူမှားနေပြီဆိုလို့ရှိရင်ဒီလေမြန်ကိုအော်တိုပိုင်လက်နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်အဲ့ဒါအတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ
်အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေရင်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။ တ
ောက်ကြနေညပိုင်းထုတ်လွှင့်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးဦးတင်ညာပေးပါမယ်ရှင
်။ဖိုင်ကင်းမွန်နဲ့မာရီယာတန်ပြင်ထန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာအမေရိကန်တပ်ဖွဲ့ဝင်9000ပါဝင်လူငယ်1000နဲ့အရေးပေါ်အကူအညီပေးရနေကြောင်းသမရအင်ဂျီရောကပြောဆိုလိုက်ပါတယ်။အမေရိကန်ရေတပ်ကဂရင်း1000ဆန့်စစ်သည်မော့ကွန်ဖော့တာလည်းဒီကနေ့ပဲပေါ်တိုရီကိုကျွန်းကိုတွားရောက်နေပါပြီ။အမေရိကန်ဆွေးရကတော့မုံတိုင်းထန်တင်သူတွေကိုအကူအညီပေးဖို့နှောင့်နှေးခဲ့တယ်ဆိုပြီးဝေဖန်ခံနေရတာပါ။ဒီမနက်ကရခိုင်ပြည်နယ်ကမတည်မငြိမ်ခြင်းတွေကိုအမြန်ဆုံးကန့်ကွက်ဖြစ်ရှင်းမှုကုလသမဂ္ဂဒွေးရင်မျိုးကလူညုံရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့ ARS အစိုးရအုပ်စုကလူညုံရေးကိစ္စကန်တွေကိုအကြမ်းဖက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9000လောက်ထွက်ပြေးလာတဲ့အထိအခြေအနေတွေစိုးရွားလာနေတဲ့အကြောင်းပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကအခြေအနေဟာအရေးပေါ်ဒုက္ခတွေပြဿနာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာအိမ်မက်ဆိုဂျီတစ်ခုဖြစ်ကမ္ဘာမှာအလင်းမြန်နှုံးနဲ့ကြီးထွားလာနေတဲ့အကြောင်းလဲအတွင်းမှုချုပ်အန်တိုနီယိုဂူရက်စ်ကလူညုံရေးကောင်စီမှာသတိပေးပြောကြားသွားပါတယ်။ဒီခေတ်ပြည်နယ်ကအချိန်ဒီပေါ်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မှုတွေဖိအားတွေတိုးလာနေချိန်မှာပဲအမေရိကန်ဆွေရကမြန်မာနိုင်ငံပေါ်ပိတ်ဆို့တံခါးရေးရုံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်လုပ်တော်မတ်တွေကတိုက်တွန်းနေပါရဲ့ဒီခေတ်ပြည်နယ်ကပြစ်ခတ်တဲ့ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ9000လောက်ရှိနေပြီလို့ ကုလသမဂ္ဂရဲ့ကမန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်အောင်စုကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party လွှတ်တော်အမှတ်22ရောက်ကအစိုးရကိုမနစ်ကပဲတိုက်တွန်းလိုက်ကြပါဒီခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေစိုးစိုးဝါးဝါးကျူးလွန်နေကြောင်းခိုင်လုံတဲ့ဆက်ဆွဲချက်တွေရှိနေတာကြောင့်ကျူးလွန်မှုတွေကိုဖော်ထုတ်ပြီးတခက်ရေးယူဖို့လဲ American အစိုးရကိုလွှတ်တော်အမှတ်တွေကတိုက်တွန်းထားကြပါတယ
်တရင်အချင်းချင်းကိုအောင်လွင်ဦးတင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လွှင့်မှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadget Binder ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်စနေမနေ့6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့ line meter 30 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းသောတာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.